စစ်ကောင်စီရဲ့အနှစ်နှစ်ခွဲကျော်ကြာဖမ်းဆီးအကျဉ်းချတာကိုခန်းရတဲ့မိခင်ဖြစ်သူဒေါန်ဆန်းစုကြည်ရဲ့ကျမ်းမာရဲ့အတွက်အထူးစိတ်ပူနေတယ်လို့တားဖြစ်သူမောင်ထိန်လင်းခေါ်ကင်အဲရစ်ကဗီအိုကိုပြောပါတယ်သူမိခင်ရဲ့ကျမ်းမာရဲ့နဲ့ပတ်သက်ပြီးတော့မေးမြန်းရမှာကင်ကဒေါန်ဆန်းစုကြည်ကသွားနေတဲ့ဖုန်းဝေဒနာကြောင့်ကောင်းကောင်းမဆားနိုင်တယ်လို့အန်တာမူးဝေဒါတွေကြောင့်က အတွက်ပန်ချားခဲ့ပေမဲ့စစ်ကောင်စီကနေပယ်ချခဲ့ကြောင်းနဲ့ဒါဟာလူသားရန်အခြေခံရပိုင်ခွင့်ဖြစ်တဲ့ခွဲခြားမှုမရှိတဲ့ကျန်းမာရေးစောင့်ရှောက်ကုသခွင့်မရတာဖြစ်ပြီးသူ့မိခင်ယုံကြည်စိတ်ချတဲ့ဆရာဝန်နဲ့ကုသခွင့်တောင်းတာကိုလည်းအခုထိခွင့်မပြုသေးတာကြောင့်ဒါဟာစစ်ကောင်စီရဲ့နှလုံးသားမရှိတဲ့ရက်ဆက်မှုဖြစ်ကြောင်းလည်းပြောပါတယ်။အဖမ်းခံရတဲ့ဒေါန်ဆန်းစုကြည်ကိုမိသားစုနဲ့တွေ့ခွင့်မပေးတာအတွက်နီလန်းမျိုးစုံနဲ့သူ့မိခင်တရင်ကိုစုံစမ်းနေရတာဖြစ်ပြီးသူ့မိခင်အတွက်တရားလက်လွတ်ဖမ်းဆီးအကျဉ်းချတာခံခဲ့ရခြင်းအစပြီးအစားအသောက်အနေထိုင်ကအဆန်အနည်းကြီးနေတာဖြစ်ကြောင်းနဲ့မြမချင်းတော်တွေထဲမှာအသက်ဆုံးမရသူတွေပါရှိနေတာကြောင့်အထူးစိတ်ပူကြောင်းလည်းပြောပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်မှာအောက်ကုတ်လာတဲ့စစ်ကောင်စီကအမှု9မှုအတွက်ပြစ်ဒဏ်လျှော့ပေါ်ပေးခဲ့ပေမဲ့ကျန်မှု14မှုအတွက်ထောင်နဲ့28နှစ်ကြာခံမှုရှိနေပါတယ်။ဒါဖြစ်သူကင်မကဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီကိုတောင်းဆိုထားပေမဲ့ဂူရီမရသေးပါဘူး။ဒေါန်ဆန်းစုကြည်ရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုဆက်သွယ်ဖို့ကြိုးစားပေမဲ့အခုထိဆက်သွယ်လို့မရသေးပါဘူး။